မြန်မာနိုင်ငံမှာအသက်၁၂နှစ်နဲ့အထက်ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်ကတောက်ကြနေမှာကြီးညာခဲ့ပေမဲ့ဒီအစည်းအဝေးဟာယောဂထိန်းချုပ်ရေးအတွက်လက်တွေ့မကျဘူးလို့ကျန်းမာရေးပညာရှင်တချို့ကထောက်ပြပါတယ်။ဒါပေမဲ့ WHO ရဲ့လှုပ်ထုံးအတိုင်းအသက်အရွယ်ကြီးသူနဲ့ယောဂကူးစက်ဖို့အန္တရာယ်ရှိသူတွေကိုဦးစားပေးရေးကသာနည်းလမ်းမှန်ဖြစ်တယ်လို့နယူးယောက်မြို့ကကူးစက်ယောဂအထူးကုဆရာဝန်ကြီးဒေါက်တာဇီယာတက်ကပြောပါတယ်ကိုဝင်းမင်းကဆက်သွယ်အမေးများတင်ပြထားပါတယ်ခင်ဗျာ
ဟိုထိုးကျင်တိုင်းထိုးလို့ခေါင်းထဲမှာပေါ်လာတိုင်းထိုးကျင်တိုင်းထိုးလို့တော့ကျွန်တော်ထင်တယ်ဟိုဗက်ဆင်းนี่အများကြီးရှိနေရင်တော့တစ်မျိုးပေါ့ကွာဟုတ်တယ်မလားဒါတော့မှမရှိသေးတဲ့အခါမှာဆိုရင်ဟိုကျွန်တော်တို့ဥမာကလေးတွေမှာပိုလီယိုရောဂါကာကွယ်တယ်ဆိုလို့ရှိရင်ဘယ်အသက်ရွယ်ကနေဘယ်အသက်ရွယ်ဘယ်လိုမျိုးဆိုပြီးကျွန်တော်တို့မှအတိအကျနဲ့ကျွန်တော်တို့လုတ်ခဲ့တာပဲဒါ WHO က guideline တွေအကုန်လုံးပေးခဲ့တာပဲဘာဖြစ်လို့ကျွန်တော်တို့က WHO guideline ကိုမကြည့်ဘဲနဲ့ကိုလုတ်ချင်တဲ့အတိုင်းလုတ်အောင်ပါလေပေါ့နော်ကျွန်တော်တို့နိုင်ငံတကာမှာလုတ်တဲ့ဟာကိုကြည့်ကြည့်လို့ရှိရင်ဒီအများစုစထိုးတာအသက်65နှစ်ထက်တိကိုစထိုးတယ်ဒုတိယတစ်ပိုင်းက65နှစ်နဲ့အတူတူပေါ့နော်ဒါတောင်မှနိုင်ငံတကာမှာစထိုးတဲ့လူတွေက high risk healthcare professional ပေါ့နော်ဒီယောဂကိုကာကွယ်နေရတဲ့လူတွေ including ဟိုမိသက်တို့အယံမိသက်တို့နောက်တစ်ခုကဒီကျန်းမာရေးဝန်ထမ်းတွေအဲ့ဒါတွေကိုစပြီးတော့ပေးတယ်ပြီးတဲ့အခါကျရင်65နှစ်အထက်ကိုပေးတယ်ပြီးတဲ့အခါကျလို့ရှိရင်40အထက်ကိုဒီနိုင်ငံမှာပေးတယ်အဲ့လိုတစ်ဆင့်ချင်းစီသွားတယ်နောက်ဆုံးတစ်ဆင့်ကျတဲ့အခါကျတော့မှအခုလက်ရှိအနေထားမှာ Pfizer ကိုလွန်ခဲ့တဲ့တပတ်ပေါ့တပတ်တောင်မပြည့်သေးပါဘူးကလေးတွေကိုထိုးလို့ရတယ်ဆိုတာကိုစပြီးတော့ပြောတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလို့ဒီအသက်ကြီးသူတွေနဲ့အန္တရာယ်ကြီးသူတွေကိုတဆင့်စီကာကွယ်ဆေးထိုးပေးသွားတာလဲဆရာ
။ဘာလို့သွားရတာလဲဆိုတော့ကလေးတွေကအဓိက source မဟုတ်ပါဘူး။အရင်အမြင်မဟုတ်ပါဘူး။ကလေးတွေအကြောင်းမှာကူးလာတယ်ကူးလာတယ်ဆိုပြီးတော့ပြောကြတယ်။တကယ်တမ်းတော့ကလေးတွေအကြောင်းမှာဆရာမတွေရှိတယ်အလုပ်သမားတွေရှိတယ်ဟိုဝန်ထမ်းတွေရှိတယ်ဒီလူတွေကနေတဆင့်ကလေးတွေစီကိုရောက်တယ်ဒါပေမဲ့သူတို့ကဘာဖြစ်လို့ပြောတာလဲဆိုကလေးចောင်းဖွင့်လိုက်လို့ရှင်ចောင်းတစ်ចောင်းမှာဆိုရင်ကိုသိတယ်ပဲလူစုလူဝေးတွေအခန်းတစ်ခန်းမှာဆိုရင်80ရှိတယ်ခန်းရှိတယ်ရောက်60ရှိတယ်ဆိုတော့ခြုံပြီးပြောရလို့ရှင်သိပ္ပံပညာရှင်တွေရဲ့ဆရာဝန်တွေရဲ့အကုန်လုံးကသိတယ်ဘယ်ဟာအဓိကဟိုဒီယောဂါကိုပြန်ပွားတဲ့နေရာလဲပေါ့နော်ပြန်ပွားတဲ့နေရာလူကြီးတွေရဲ့ဆိုတော့ဒါကြောင့်မလို့ဒီနိုင်ငံမှာတော့မှចောင်းမှာလာတော့ဆရာဆရာမတွေအခုလဲmandate ဆိုတဲ့စကလုံးတွေတုံးလာတယ်ဒီနိုင်ငံမှာမထိုးမနေရပေါ့နော်ဥမာဟိုဒါပေမဲ့လည်းဟိုလောလောဆယ်အရာတော့ကြောင်းမှာဆိုလို့ရှိရင်ကလေးတွေကိုမထိုးမနေရဆိုတာမရှိဘူးအခုကျွန်တော်နားလည်တဲ့လောက်ကတော့ဒီနိုင်ငံမှာတခုပဲကျွန်တော်တွေ့လိုက်တယ်လော့စန်ဂျလစ်ပေါ့နော်ကယ်လီဖိုးနီးယားမှာရှိတဲ့ LA တချို့ကြောင်းတွေကိုသူတို့လုတ်တယ်လို့တော့ကြားလိုက်တယ်ဒါပေမဲ့လည်းကြင်ကြင်ပြက်ပြက်ကြီးတော့ပေးမလုပ်ဘူ
းဟုတ်ကဲ့ဆရာကြီးနောက်ရောကလေးတွေကိုအခုလို့ဒီဦးစားပေးမထိုးတဲ့အရေးကြီးတာရှိနေသေးလား
ကလေးတွေမှာနောက်တစ်ခုသူတို့ကအဓိကဟိုပါတော့ seriously တော့မထိုးပေးတဲ့အတိုင်းရလဲဘာလို့လဲဆိုကလေးတွေမှာဒီယောဂါမဖြစ်ဘူးလားဆိုဖြစ်တာပေါ့ဒါပေမဲ့ကလေးတွေရဲ့တေနှုံးစံထားသည်မဟိုမပြောပါလောက်တဲ့နှီးပါအနေအထားတခုရှိတယ်ပေါ့နော်အကြီးအကျယ်ကိုဗစ်ယောဂါစခဲ့တဲ့2020 March လာနေကျွန်တော်ဒီနေ့မှာဆိုရင်တော့ July ကုန် August အထိမှာဆိုရင်ကလေးရဲ့တေနှုံးသည်လူကြီးတေနှုံးရဲ့ဘာမှမပြောပါလောက်တဲ့အနှုန်းထားတခုရှိပါတယ်ဒါကြောင့်မလို့လဲဟိုကလေးတွေကိုသူတို့ primary target အနေနဲ့ vaccine မထိုးတာလဲပါတာပေါ့နော်ဒီမှာ strategy အနေနဲ့ဟို vaccine ထိုးခြင်းဆိုတာ strategy လိုပါတယ်ဘာလို့လဲဆိုတော့ဟိုကလေးတွေကိုမလိုအပ်ဘူးလို့ပြောတာမဟုတ်ပါဘူးတကြိမ်ကြာလို့ရှင်သူတို့လည်းထိုးရမှာအမေအရေးကြီးတဲ့လူတွေကိုအရင်ထိုးပေးမှသာလေဒီယောဂါကိုကျွန်တော်တို့ထိန်းချုပ်လို့ရနိုင်မှာပါဘာလို့လဲဆိုတော့ဒီယောဂါကနောက်တစ်အခု delta ဖြစ်တယ်နောက်သိမကြခင်အချိန်အတွင်းမှာနောက်တစ်တစ်မျိုးထပ်ပြီးတော့ဖြစ်လာမလားမဖြစ်လာနိုင်လားဆိုတော့ဘယ်သူမှမသိသေးပါဘူ
းဟုတ်ကဲ့နောက်အခုလိုကလေးတွေကိုတရုတ်ကာကွယ်ဆေးထိုးပေးရင်အန္တရာယ်ရှိမှုနဲ့ထိရောက်မှုရှိနိုင်တဲ့အနေအထားရော
ကျွန်တော်နားလည်သလောက်ပေါ့နော်ဒီ Sinopharm WHO ကတော့ကလေးပေါ့နော် session နဲ့အထက်ကိုကလေးမဟုတ်ဘူးနော် session နဲ့အထက်ကိုတော့သုံးလို့ရတယ်လို့ပြောထားတယ် session နဲ့အောက်ကိုတော့မရေးထားသေးဘူးပေါ့နော်ဆိုတော့တရုတ်နိုင်ငံအပါအဝင်ပေါ့နော်တချို့သောနိုင်ငံတွေမှာသုံးနေတဲ့ဟာရှိပါတယ်ကျွန်တော်နားလည်သလောက်ပဲချီလီမှာရှိတယ်လို့ပြောတယ်ဒါတော့မှအသက်ကတခုနဲ့တခုမတူကြဘူးပေါ့တချို့က3နှစ်လို့ပြောတယ်တချို့က5နှစ်အထက်လို့ပြောတယ်ပေါ့နော်ဆိုတော့3နှစ်ပေါ်မှာမူတည်ပြီးတော့ဟို WHO တောင်မှအခုချိန်အထိဟို3ပိုင်ခွင့်မရှိသေးဘူးလို့ပြောတယ်ထိုးလို့မရဘူးမဟုတ်ထိုးလို့ရတယ် safe တော့ဖြစ်မယ်လို့ထင်တယ်ဘာလို့လဲဆိုတော့ kill virus ဖြစ်တဲ့အတွက်ကျွန်တော်တို့ kill virus ဟိုပါပေါ့နော်အသူ virus အသေးပေါ့ဗျာဒါကိုထည့်ပြီးနေတဲ့အတွက်ကြောင့်ပေါ့နော်အဲဒါပေမဲ့အကျိုးအမြတ်ရမလားပေါ့နော်အကျိုးအမြတ်ရမလားဆိုတာကလည်းချက်ချင်းတော့လည်းမသိဘူး effective ဖြစ်မလားမဖြစ်လားဆိုတော့ဘယ်သူမှမသိသေးဘူးပေါ့ကွာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ